ထိုင်းနိုင်ငံဆောင်ကလာပြည်နယ်ဟတ်ရံမြို့နယ်မှာဇွန်လ၁ရက်နေ့ကထိုင်းနိုင်ငံသားသူကိုတပ်ဖြတ်ပြီးအလောင်းဖြောက်ဖြက်ထားမှုနဲ့ပတ်သက်လို့တရားမဝင်မြန်မာနိုင်ငံသား၈ဦးကိုထိုင်းရဲ့တပ်ဖွဲ့ကစဖမ်းဆီးထားပြီးအခုအဲ့ဒီထဲက၃ဦးကိုတော့လူသက်မှုအလောင်းဖြောက်ဖြက်မှုနဲ့တရားစဆွဲဆိုလိုက်ပါပြီ။ဒီသတင်းကို VOA သတင်းတောက်မအေးမှပြောပြပေးပါဦးခင်ဗျာ။
ထိုင်းနိုင်ငံဆောင်ကလာပြည်နယ်ဟိုက်ရံမြို့နယ်ထဲမှာဇွန်လ၁ရက်နေ့ကထိုင်းနိုင်ငံသားတဦးတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ယာနဲ့ချီရှိတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ဒီအမှုမှာပါဝင်ပတ်သက်နေသူတွေကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။အဲ့ဒီထဲက၃ဦးကိုတော့လူသက်မှုနဲ့တရားစွဲဆိုခဲ့ကြောင်းထိုင်းဒုရဲချုပ်စုရချင်းဟတ်ခံကသတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။
နိုင်ငံတကာနဲ့ပတ်သက်ပြီးกับว่านะครับการที่กรณีนะครับคนไทยนะครับนะครับคนไทยในพื้นที่ของผู้หมู่นะครับการที
่ตูပြောသွားတဲ့အထဲမှာတော့တရားမဝင်အထောက်ထားမဲ့မြန်မာနိုင်ငံသား၃ဦးကိုထိုင်းနိုင်ငံသားကိုတပ်ဖြတ်အလောင်းဖြောက်ဖြက်မှုနဲ့တရားစွဲဆိုလိုက်ပြီးဖြစ်ကြောင်းပြောဆိုသွားတာပါမြန်မာနိုင်ငံသား၃ဦးကိုလူသတ်မှုနဲ့တရားစွဲဆိုခဲ့ပြီးတဲ့နောက်နောက်ထပ်၂ဦးကိုလည်းဖမ်းဝရမ်းထုတ်ထားတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုတမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်အသက်ကြီးတဲ့ထိုင်းနိုင်ငံသားအမျိုးသားပေါ့နော်အဲတက်တဲ့ဒီစားနဲ့ပတ်သက်ပြီးအဲအဲ့ဒါနဲ့ပတ်သက်ပြီးတော့၃ယောက်ကိုပဲဒီမှာ၃ယောက်ကိုပေါ့နော်ဟိုလိတ္တမှုနဲ့ပေါ့ဆရာဆွဲတာပတ်နောက်တစ်ခုကကျတော့သူတို့၂ယောက်ကိုတော့ဒီဟာဟိုကောဝရမ်းထုတ်တာလို့ပြောတယ်သူကဖမ်းတာအများကြီးဖမ်းတယ်ကဖမ်းပြီးတော့သူကဘယ်လိုလုပ်ကောင်းလဲဟိုအမှုစစ်ကနေပဲစစ်စစ်စစ်ပြီးတော့ထုတ်လိုက်တာထုတ်လိုက်တဲ့အခါကျမှဒီအခုဒီနေ့သတင်းရသလိုရှိရင်အခုဒီ၃ယောက်ကိုပေါ့နော်အဲ့လူတက်မှုရဲ့အလောင်းပြောင်းမှုရဲ့အဲ့အရာနဲ့သူတို့ဖမ်းလိုက်ပြီ
မြန်မာလူသမားပန်အရာရှိရုံးရဲ့ပြီးခဲ့တဲ့အပတ်တုန်းကသတင်းထုတ်ပြန်ချက်ထဲမှာတော့မလေးရှားနိုင်ငံကိုသွားမဲ့ရှစ်ပြောင်းလူသမား109ဦးဟာမေလ31ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းဆုံကလာခရိုင်ကိုရောက်ရှိလာခဲ့ကြောင်းညပိုင်းမှာတော့အမိမသိထိုင်းလူမျိုးတဦးကအဲ့ဒီထဲကအမျိုးသမီးတဦးကိုတနက်နေ့ချိန်ဓာတ်နဲ့ထောက်ပြီးပြန်ပေးဆွဲငွေတောင်းခံခဲ့တဲ့ဖြစ်စဉ်ဖြစ်ခဲ့တယ်လို့ဆိုပါရယ်တောင်းခံတဲ့ငွေကိုပေးပြီးတာတော့မှမြန်မာမျိုးသမီးကိုပြန်လွတ်ပေးတာမရှိတဲ့အတွက်အမျိုးသမီးနဲ့အတူပါလာတဲ့ခရီးသွားမြန်မာလူငယ်တွေကထိုင်းမျိုးသားကိုကြောက်ခဲနဲ့ပြစ်ခတ်မှုတွေရှိခဲ့တယ်လို့လည်းဆိုပါရယ်ဒီဆုံးသူပါဝင်ထိုင်းနိုင်ငံသားနှစ်ဦးဟာအထောက်ထားမဲ့မြန်မာပြည်ပုံအောင်နေတဲ့နေရာကိုလာရောက်ပြီးဖုံးနေလူယူတာငွေညစ်တောင်းခံတာတွေရှိခဲ့တယ်ဆိုပြီးမြန်မာလူသမားတွေကပြောဆိုကြကြောင်းဦးမင်းဦးကလည်းအခုလိုပြောပြပါတယ
်ဒီသဘာဝအမျိုးသားဥယျာဉ်မှလာလောက်ထားတယ်အဲ့ဒီနေရာမှာအဲ့ဒီပြောင်းတရားမဝင်ရှိပြောင်းလူသမားတွေဟိုယာယီထားတဲ့စခန်းကြီးပေါ့ဗျာပွဲသားရတယ်ပေါ့လေဆိုတော့အဲ့ဒီမှာအဲ့ဒီယာယီထားတာပြီးတော့မှတစင်းတစင်းကယ်လို့ပို့တယ်အဲ့လိုပို့နေတဲ့ဟာကိုအဲ့ဒီဒုနာဟိုတကယ်အဲ့တို့ဒီကောအဲ့ဒီလိုနဲ့အဲ့ဒီနေရာတွေကိုသူတို့သိတယ်ဗျာနေရာတွေသိပြီးတော့အမရှင်းရယ်ဆောက်စားဟိုနင်းလောက်စားပေါ့ဗျာအဲ့လိုငွေတောင်းပါနေအဲ့လိုလုပ်နေတာဒီဖုန်းတောင်းငွေတောင်းအဲ့လိုမျိုးလာပြီးတော့အနိုင်ကျင့်နေပါလို့ဘာလို့ဆိုတရားမှုဆိုတာသိရတယ်မြန်မာအားစုကပြောတာအဲ့လိုမျိုးပြောတာသူတို့ကလည်းဒီလိုကိစ္စနဲ့ပတ်သက်ပြီးတော့ပတ်တမ်းမှတ်ရတယ်ဗျာလုပ်မထားတဲ့အခါကျတော့ကျွန်တော်တို့ကအတိအကျပေါ်တော့ဆက်
ဆုံးကလာပြည်နယ်ဟိုက်ရံမြို့နယ်ထဲမှာမလေးရှားနိုင်ငံကိုခိုးဝင်ပြီးအလုပ်လုပ်ဖို့အတွက်လူပွဲသားတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေယာနဲ့ချီပြီးရှိနေတာပါသူတို့တွေကိုတောအုပ်တီထဲမှာလူကုန်ကူးသူတွေကဖွဲ့ထားပြီးမလေးရှားနိုင်ငံဘက်ကိုပို့ပေးနေတာပါတချို့လည်းထိုင်းမလေးနယ်စပ်မှာပဲအဖမ်းခံရတာတွေရှိပြီးအခုလူတက်မှုဖြစ်ပြီးတဲ့နောက်မှာတော့ထိုင်းရနာပိုင်တွေကပိုက်ဆိုင်တိုက်လိုက်လံရှာဖွေတဲ့အတွက်အဲ့ဒီနယ်မြေထဲမှာပဲမြန်မာနိုင်ငံသား300ကျော်အဖမ်းဆီးခံရပါတယ်ရှင်